KNU KM မြို့သားအစည်းအရုံးတက်မ6နယ်မြေမှာလှုပ်ရှားနေတဲ့ KNLA PDF ပူးပေါင်းထားတဲ့ Cobra စစ်ကြောင်းတစ်ခုအပေါ်မှာစစ်ကောင်စီကတိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီးတချို့အပါအဝင်ရဲဘော်3ဦးသေဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောဆိုပါတယ်တမ6နယ်မြေမှာအခုရပိုင်းတွင်စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်မှုတွေအပါအဝင်လက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်နေသလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်ဒီအခြေအနေတွေကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးအေးမာကဆက်ပြီးပြောပြမှာပါခင်ဗျာ
KNU ကရင်မျိုးသားအစည်းအရုံးတမ6နယ်မြေမှာလှုပ်ရှားနေတဲ့ KNL PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကအဖွဲ့ဝင်10ဦးလိုက်ပါလာတဲ့ရိခာတင်ကားကိုလေတိုကျေးရွာအနီးမှာစစ်ကောင်စီဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။ကားပေါ်မှာပါလာသူရဲဘော်တချို့ပြိမိနေတာကိုကယ်တင်နိုင်ခဲ့ပေမဲ့အမျိုးသမီးတွေအပါအဝင်ရဲဘော်3ဦးကြာဆုံးခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ်
။ကျွန်တော်မနေ့ကပေါ့နော်။ကော်ပိုရာမြပြည်ဝလီကားနံပေါ်မှာရှိတဲ့ဒီကော်ပိုရာစစ်ကြောင်းချင်းချင်းနဲ့မျိုးနဲ့ရှိတဲ့ဤခတင်ကားတကြီးကမနေ့ကရဲဘော်7ဦးနဲ့တူဤခတင်ကားတင်လာတဲ့အချိန်မှာဒီသက္ကသသက္ကနေလည်းလည်းဒီလည်းလည်းငယ်နေဆက်ဆက်လဲဆိုတာအသေးမောက်ပြီးတော့ရေဘုံသုံးချဆုံးရဲ့အဲ့ဒါတော့နောက်ဆုံးဖြစ်နေပေါ့နော်ရေဘုံသုံးချသုံးနေတယ်ရေဘုံသုံးချဒီသူတို့ကဒီဘောဘုံသက္ကန်းဆုံးဆုံးနဲ့ကျတဲ့အပေါ်မှာမူတည်ပြီးတော့ဒီကျွန်တော်တို့ကိုအများရန်လူလူတက်နေတက်ထိုင်နေကြတာပေါ့နော်အဲ့တော့မနေ့ကရေကကြင်ကားကိုလမ်းကနေဖြတ်တိုက်ပြီးတော့သူတို့ကဒီကားအသေးမောက်သွားလဲရေဘုံသုံးကားလည်းမပြေးမိနေလဲအာရေဘုံကျန်တဲ့ရေဘုံတော့ရေတော့တုံ့မြောက်ခဲ့တယ်အဲ့ဒါဖိမင်းရဲ့ရဲဘော်လည်းကဲထုတ်နိုင်ရတယ်ဒီနေ့ကြာဆုံးသွားတဲ့ရဲဘော်လေးဒီနေ့ပဲတူလာကြတယ
်ကြာဆုံးသွားခဲ့တဲ့အထက်မှာအသက်28နှစ်အရွယ်ရဲဘော်အေမူအသက်22နှစ်အရွယ်ရဲဘော်လူလူဖော်အသက်20အရွယ်ရဲဘော်ကျော်ကြီးတို့ပါဝင်တယ်လို့သိရပါတယ်ဒါပေမဲ့ထိခိုက်သေးဆုံးတာနဲ့ပတ်သက်လို့တော့ကော်ပိုရာစစ်ကြောင်းဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးကော်ပိုရာစစ်ကြောင်းရှိတဲ့နေရာဘက်ကိုစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်ပြီးလက်နက်ကြီးတွေတုံးပြီးထိုးစစ်ဆင်မှုတွေရှိနေတယ်လို့လည်းပြောပါတယ
်လေကြောင်းပစ်ကူကတော့အမကြာခဏဆိုလို့လာတာပဲတိုက်ပွဲလန်ကြရင်လေကြောင်းပစ်ကူကရုတ်တရက်ရောက်လာတာပဲရောက်လာလို့ရှိရင်သူတို့ဟိုလူချင်းနဲ့တိုက်ချက်ကိုတော့ပစ်တယ်ပဲဒါပေမဲ့တစ်ခါမှတော့ဆီဆီရောက်ကျွန်တော်တို့ကထိခိုက်တာရှိပါဘူ
းစစ်ကောင်စီဘက်ကတက်မ44အပါဝင်အဲ့ဒီငယ်မြေမှာတက်တည်စုပြီးအင်းအားသုံးကစစ်ကြောင်းတွေထိုးခဲ့ပြီးမြေမြေမှာအထိနာနေတာကြောင့်လေကြောင်းပစ်ကူတွေအချင်းချင်းတုံးခဲ့ပါတယ်ကော်ပိုရာစစ်ကြောင်းဘက်ကလည်းစစ်ကောင်စီတပ်သားတချို့ကိုစစ်သုံးပန်းဖြစ်ဖမ်းမိတာကော်ပိုရာစစ်ကြောင်းတွေကိုစီဒီအန်လုတ်ချင်တဲ့တပ်သားတွေကိုလာဖို့ဖိတ်ခေါ်တာတွေလုပ်ခဲ့ပါတယ်ကော်ပိုရာစစ်ကြောင်းတွေတိုက်ပွဲတွေဖြစ်တဲ့အခါတိုင်းမှာအကြဆုံးများပြီးစစ်ကောင်စီဘက်ကလက်နက်ဆုံးရှုံးတာတွေကြောင့်လည်းလေကြောင်းကနေပစ်ကူတာတွေမကြခဏလုံးလေးရှိရဲဆိုပြီးစစ်ကြောင်းကတာဝန်ရှိသူတွေကလည်းပြောပါတယ်အခုကတော့အဲ့ဒီနယ်မြေထဲမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့အခုလိုမျိုးကြားဖြတ်တိုက်ခိုက်တာတွေလည်းရှိနေပါတယ်ရှင
်ဒါကတော့ကရင်ပြည်နယ် KNU ထိန်းချုပ်ရွာတမ6ဒေသအတွင်း KNL နဲ့ PDF ပူးပေါင်းထားတဲ့ Cobra စစ်ကြောင်းကရဲမေ2ဦးရဲဘော်2ဦးပါဝင်3ဦးကြာဆုံးသွားခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးအေးမှပြောပြသွားတာပါ